ေါက်တာဦးထွန်းလွင်ဟာစက်ကျော်သက်လူငယ်အရွယ်ကစလို့အခုအငိမ့်စားအသက်အရွယ်အထိမိုးလေဝသလုပ်ငန်းတွေကိုနှစ်ပေါင်း50လောက်မနာမနေနှစ်မြုပ်လှုပ်ဆောင်လာခဲ့တဲ့ရှာရှာပါပါမြမမိုးလေဝသပညာရှင်တူဖြစ်ပါတယ်။1982ဝက်ကစလို့မြမရုပ်မြင်တန်ကြားအစီအစဉ်တွေမှာပင်တိုင်းမိုးလေဝသတရင်တင်ပြသူအဖြစ်မြမနိုင်ငံသားရုပ်မြင်ကြည့်ပရိသတ်တွေအကြားမှာလူသိများခဲ့ပြီး2008ခုနှစ်နဂစ်လေမုန်တိုင်းတက်ခက်စင်ကမိုးလေဝသနဲ့ဇလဗေဒဌာနမှာညွှန်ကြားမှုချုပ်တာဝန်ယူခဲ့သူဖြစ်ပါတယ်။ဒါကြောင့်ပဲမိုးလေဝသဟာသူ့ရဲ့ဘဝပါပဲလို့ဒီလိုစပြောပြပါတယ်
။ကျွန်တော်တက္ကသိုလ်မိုးလေဝသဆိုတာအရေးကြီးဆုံးပေါ့ဗျာ။တစ်လုံးလုပ်လာခဲ့တာပဲ။သူကဌာနမှာကျွန်တော်18နှစ်သားနဲ့60နှစ်ထိ45နှစ်လုပ်ခဲ့တာပဲ။မိုးလေဝသတော့ဒါကျွန်တော်ဘဝသူပြောနေရပါတယ်။ဒီပညာရကူစတော့ရိုးရိုးပါပဲ။စာဝတ်နေရေးအတွက်ပဲလုပ်ခဲ့တာပေါ့။နောက်တော့လေဝါဒနာပါသွားတယ်။နောက်တော့လေဗဒရက်ကတကယ်ကိုယုံကြည်ရှိတယ်သိတတ်ကြီးကြတယ်ဆိုတဲ့ပုံစိတ်ဝင်စားလာတာပေါ့လေ။နောက်ပိုင်းတော့လေခေတ်စကားနဲ့ပြန်ဆိုင်တော့ယူလာတာပေါ့ဗျာ
။ပုထုလွင်ဟာမိုးလေဝသဆိုင်ရာသိပ္ပံပညာရပ်တွေကိုအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်တက္ကသိုလ်မှစီးပူးလေ့လာခဲ့သူဖြစ်ပါလေ။အဲ့ဒီကာလကကမ္ဘာရာသီဥတုပြောင်းလဲမှုဖြစ်စဉ်တွေထင်းထင်းရှားရှားမပေါ်ပေါက်သေးသလိုမိုးလေဝသပညာရပ်ဟာလည်းဒီကနေ့ခေတ်မှလိုတွန်းတွန်းကျဲကျဲမရှိသေးပါဘူး။မိုးလေဝသနဲ့ပတ်သက်လို့သူ့ရဲ့ပညာရေးကောက်ကြောင်းတချို့ကတော့ဒီလိုပါခင်ဗျာ
။ပထမဦးဆုံးပထမပေါ်ရတော့အိပ်ပံကြီးပါနေတာပေါ်ရပါခင်ဗျာ။မန္တလေးဝိဇ္ဇာတိပ်ပံတက်ကတော့ရပါလေ။အဲ့ဒီချိန်မှာကျွန်တော်ဝန်ထမ်းဖြစ်နေပါပြီ။ကျွန်တော်အလုပ်တစ်ဖက်နဲ့ညချောင်းတက်ပြီးတော့အိပ်ပံကြီးပါနေတာပေါ်ရကိုကျွန်တော်ရခဲ့တာဖြစ်ပါလေ။အဲ့ဒီနောက်ဆန်နေလောက်ကျမှကျွန်တော်အမေရိကန်နိုင်ငံမှာ Florida State University ဆိုတာ Florida ဒေသကြီးမှာရှိတဲ့တက်ကွေမှာဒါကျွန်တော်ပိတ်တန်ဘွဲ့တယ်မိုးလေဝသပေါ့နော်ကျွန်တော်ဘွဲ့ရပါတယ်အဲ့ဒါ concept တောင်း concept 5ပါ69နဲ့69တွင်းမှာ Florida State University မှာပဲကျွန်တော်နောက်ထပ်မဟာပိတ်တန်မိုးလေဝသကိုဆက်ရပါတယ်ခင်ဗျာကျွန်တော်69မှာမြန်မာနိုင်ငံတက်ရောက်ပါတယ်ဆက်လက်တာဝန်ထမ်းဆောင်ပါတယ်ကျွန်တော်2008မှာရန်ကုန်ဝိဇ္ဇာပိတ်တန်တက်ကူကနေပြီးတော့ဘာတကူဘွဲ့ဒီပါပြီကြပေါ့ဒါပေမဲ့ကျွန်တော်လုပ်တဲ့ဆရာကတော့မိုးလေဝသမုတ်တုံညာပြီးပါတယ်အဲ့ဒီကနေကျွန်တော်ပါလိမှုပွဲရပါတယ
်မိုးလေဝသပညာရပ်ကိုအထူးပြုလေ့လာစီးပူးသူတွေအတွက်အလုတ်ကံရရှိဖို့မလွယ်ကူသလိုဝင်ငွေကောင်းတဲ့တမွေးဝမ်းကြောင်းပညာတစ်ခုလည်းမဟုတ်တာကြောင့်တစ်ချိန်ကစိတ်ဝင်စားသူအထူးနည်းပါးခဲ့ရတယ်လို့ဦးထွန်းလင်ကပြောပြပါတယ်ဒါပေမဲ့ကမ္ဘာရာသီဥတုပြောင်းလဲမှုကမ္ဘာကြီးပူနွေးလာမှုစတဲ့ကိစ္စရပ်တွေဟာဒီကနေ့ခေတ်မှာတော့ကမ္ဘာကောင်းဆောင်တွေကြားမှာအဓိကထားဆွေးနွေးအဖြေရှာမယ်ထိတဲ့ကိစ္စရပ်တခုဖြစ်နေပါပြီ။ခုလိုပြောင်းလဲလာတဲ့အခြေအနေတွေအပေါင်းသူ့ရဲ့အမြင်က
ဒီမိုးလေဝသပညာရပ်ကတမွေးဝမ်းကြောင်းအနေနဲ့ကြည့်ရင်တော့ဟိုခေတ်စကားနဲ့ပြောရင်တော့အထက်တက်မဖြစ်ဘူးပေါ့နော်။လူတွေကိုဆွဲဆောင်နိုင်မှုတော့တိတ်မရှိတဲ့တမွေးဝမ်းကြောင်းတခုလိုဖြစ်နေတာပေါ့လေ။ဘာလို့လဲဆိုတော့တိတ်ပြီးတော့လည်းဟုတ်လား popularity ကလည်းမရှိဘူး။နောက်ပြီးတော့လေဝင်ငွေရခြင်းလည်းမရှိဘူးပေါ့ဗျာခေတ်စကားရပြောရင်ဟုတ်လားနောက်ပြီးတော့လေအရင်တော့ကစံနဲ့ပြောရင်တော့မိုးလေဝသဂုံတိတ်ခါလည်းမရှိဘူးလို့ပေါ့အများကြီးဟားတာလေခံနေရတဲ့အထုပ်လည်းဖြစ်နေတော့မလုပ်ပြင်းတဲ့လုပ်တစ်ခုလိုဖြစ်နေတာပေါ့ဒီဒါပေမဲ့နောက်ပိုင်းတော့နဂေးဖြစ်တာနဲ့နောက်သကဘာလုံးနိုးကြလာတာနဲ့ဒီတော့ပညာရရေးပါတာဟုတော့လူတော်များများလက်ခံကြပါသေးဟုတ်လားမလုပ်ပြောသေးတဲ့ဟောလုံးပင့်လုံးထိုက်တဲ့လုပ်တစ်ခုရောက်ရောက်ကတော့လိုရတဲ့လုပ်တစ်ခုဖြစ်လာပြီလို့ကျွန်တော်ထင်ပါတယ်
။ဒီလိုနိုင်ငံအတွက်လုပ်တင်လုပ်ထက်တဲ့လုပ်ငန်းတစ်ခုဖြစ်အမြင်သဘောထားရှိတဲ့ဦးထွန်းလွင်ဟာရိုးစက်သစ်တွေပြုစုပြောင်းနိုင်ဖို့အတွက်မိုးလေဝသပညာရပ်တွေဖြန့်ဝေတဲ့လုပ်ငန်းတွေကိုလည်းတစ်ဖက်ကနေစဉ်ဆက်မပြတ်လှုပ်ဆောင်ခဲ့ပါတယ်။ရန်ကုန်တက္ကသိုလ်ယူပဗေဒဌာနနဲ့ပူးပေါင်းပြီးမိုးလေဝသဌာနကျောင်းအုပ်ကြီးအဖြစ်1998ခုနှစ်ကစလို့စတင်ဦးဆောင်သင်တန်းဖွင့်လှစ်ပို့ချလာခဲ့ရမှာအခုဆိုရင်မိုးလေဝသပညာဟာမူလသိပ္ပံဂုဏ်နုဒန်းအဆင့်ကနေပါရဂူဒန်အထိတိုးမြင့်ဖွင့်လှစ်နေပြီလို့ပြောပြပါတယ်။မိုးလေဝသပညာရှင်မျိုးဆက်တွေနိုင်ငံရဲ့ရှိရေးအတွက်အလေးထားပြုစုပြောင်းထောင်ဖို့လိုအပ်တဲ့အကြောင်းသူ့ရဲ့တွေးမြင်ပြောပြချက်တွေကိုလည်းဒီလိုကြားရပါတယ်ခင်ဗျာ
။ဒီပြည်ရကအရေးကြီးတဲ့အတွက်မျိုးဆက်တွေများကိုလည်းဒါကျွန်တော်ဖြန့်ဝေပြီးခြင်းနဲ့ဆန္ဒကျွန်တော်မှအမြင်ရှိပါတယ်။ရှိလို့လေကျွန်တော်တစ်ဖက်ကမိုးလေဝသဆန္ဒမှလုပ်တဲ့တစ်ဖက်ကအကြောင်းဆရာလုပ်ပါတယ်။စာတင်နဲ့လုပ်ကျွန်တော်လုပ်ပါတယ်။အဲတော့ဒါလေးတော့ကျွန်တော်တို့ငင်းစားယူပြီးရင်ရန်တဲ့ပေါ့တော့နောက်လူတွေကဆက်လုပ်သွားဖို့လည်းလိုအပ်ပါတယ်။ခုဒါမဲ့မေ29ဆီရင်ကျွန်တော်အငင်းစားယူတာတစ်နှစ်ပြည့်ပါတော့မယ်။အဲတော့ဒီတစ်နှစ်အတွင်းမှာကျွန်တော်တရက်မှမိုးလေဝသအတွက်နဲ့တင်းဝါပြီးနေခဲ့တာမရှိပါဘူး။အဲစကူးလေးလုပ်နေပါတယ်။မြန်မာရာသီဥတုပြောင်းလဲခြင်းစောင့်ကြည့်ရေး ဆိုပြီးတော့ NGO ဆက်ဆံပေါ့နော်ဆက်လုပ်တယ်။စာတင်တာတွေလည်းကျွန်တော်လုပ်နေတယ်။ဟောပြောပွဲတွေလည်းလုပ်တယ်။စာတွေလည်းရေးတယ်ပေါ့နော်။အကျန်းတော့ဒါကောက်ကြောင်းကြီးလိုက်ရင်တော့ကျွန်တော်ဒီမိုးလီဝတ်သားဒီနယ်ရပ်ပေါ်မှာပြင်ဆင်ရတာဆက်ပါမယ်။
ထွန်းလေဟာနိုင်ငံတကာမိုးလေဝသဆိုင်ရာကျွမ်းကျင်သူတွေကြားမှာလဲထင်ရှားတဲ့မြန်မာနိုင်ငံသားပညာရှင်တူဖြစ်ပါတယ်။သူရဲ့နိုင်ငံတကာအဖွဲ့အစည်းတွေမှာတာဝန်ယူခဲ့တဲ့ဖြတ်သန်းမှုအတွေ့အကြုံတချို့ကိုပြောပြတာကဒီလိုပါ
။နိုင်ငံတကာအဖွဲ့အစည်းကတော့တော်တော်များများလုပ်ခဲ့ပါတယ်ပေါ့နော်။ကျွန်တော်အငြင်းစားယူတဲ့အထိကျွန်တော်လုပ်ခဲ့တဲ့အားတွေကတော့ပထမဦးဆုံးပြောရရင်တော့ကမ္ဘာမိုးလေဝသအဖွဲ့ချုပ်ရဲ့နှစ်ခုပေါ့နော်။တစ်ခုကတော့ကမ္ဘာမိုးလေဝသအဖွဲ့ချုပ်ရဲ့အငြင်းစားဌာနကိုကျေပေါ့။ဒါကျွန်တော်အဲ့ဒီလုပ်လုပ်ပါတယ်အဲ့ဒါပြီးရင်တော့ကမ္ဘာမိုးလေဝသဖွဲ့ချုပ်ရဲ့လူထုတရင်းကြံကြံရေးခါနေတာဝန်ခံပေါ့နော်အဲ့ဒီအလုံးနှစ်ခုကျွန်တော်လုပ်ပါတယ်အဲ့ဒါပြီးရင်တော့အခြားလုပ်တဲ့လူတွေတော်များများရှိရခဲ့တာနံပါတ်၁ကတော့ကမ္ဘာမိုးလေဝသဖွဲ့ချုပ်ရဲ့ visiting lecturer ပေါ့နော်မွန်တိုင်းကြီးရင်းနဲ့ပတ်သက်တဲ့အဲ့ lecturer ပေါ့အဲ့ဒါကျွန်တော်လုပ်ပါတယ်နောက်တစ်ခု Asia Pacific Network APN ခေါ်ပါတယ်အဲ့ဒီ APN ရဲ့ဒီလုံခဲရာဒီဥလူဖြစ်စဉ်များလေလာတဲ့ပြည်နယ်ရှင်အဖွဲ့ဖွဲ့ဝင်ပေါ့နော်အဲ့ဒါကျွန်တော်လုပ်ဖို့ပါလေ2009ခုကြီးကျွန်တော်လုပ်ဒီပါလေနောက်တစ်ခုကတော့အင်ဒိုချိန်းကကျွန်းတွေရဲ့အယ်လီညိုလာမီညာလေလာရေးပြည်နယ်ရှင်အဖွဲ့ဝင်ပေါ့အဲ့ဒါလေးကျွန်တော်လုပ်ခဲ့ပါလေနောက်ကတော့ Rhymes ရဲ့ Channel ပေါ့ကျွန်တော်ညီလာယူတဲ့ Key လုပ်ပါလေ Rhymes ကတော့ခင်ဗျအလုံးအောင်မြင်တဲ့အဖွဲ့ဖြစ်နေလိုက်ခင်ဗျအေယဝင်လဲဖွဲ့စည်းပြီးဖြစ်တော့ပါလေငငယ်မောင်း28နေကအာရှလည်းမကောက်ဘူးအာဖရိကမှာပါတဲ့ဖွဲ့စည်းဖြစ်နေပါလေကျွန်တော်ညီလာယူပြီးတဲ့နောက်မှာတော့ကျွန်တော် Chairman အဖြစ်ကကျွန်တော်ဆန္ဒနဲ့ကျွန်တော်ပဲနှုတ်ထွက်ပါတယ်။ဒါမဲ့ဒီဖွဲ့ကနေကျွန်တော်ကို technical advisor ဖြစ်လက်ရှိအပြင်ဆောင်ရွက်နေပါတယ်။နောက်အသေးပွဲလေးတွေကတော့ကမ္ဘာမိုးလေဝသဖွဲ့ချုပ်ရဲ့ commission လေးပေါ့နော်။အဲဒီမှာ atmospheric science one မြန်မာနိုင်ငံဆိုင်ရာ commission ဖွဲ့ပေါ်ပေါ့လေ
။မြန်မာမိုးလေဝသပညာရှင်ဦးထွန်းလွင်ရဲ့ဖြတ်သန်းမှုအတွေ့အကြုံနဲ့အတွေ့အမြင်တချို့ကိုကောက်နှုတ်တင်ဆက်ခဲ့တာပါ။2008ခုနှစ်မေလ2ရက်နေ့ကမြန်မာနိုင်ငံမှာကျုံ့ခဲ့ရတဲ့ Nuggets လေမုန်တိုင်းဟာဘာကြောင့်အင်အားပြင်းထန်ခဲ့ရသလဲ။ဒီမုန်တိုင်းကြောင့်လူအသေးပြောက်ပျက်စီးဆုံးရှုံးမှုဘာကြောင့်ကြီးမားခဲ့ရတာလဲဒီအတွက်ဘယ်သူမှအဓိကတာဝန်ရှိသလဲနောက်နောက်အလားတူမျိုးမုန်တိုင်းကြီးတွေဝင်ရောက်ခဲ့မဲ့ဆိုရင်လူအသေးပြောက်ကများအောင်မလားစတဲ့ဦးထွန်းလွင်ရဲ့သုံးသက်ချက်အမြင်တွေကိုတော့ဒုတိယပိုင်းအဖြစ်လာမဲ့သတင်းပတ်ဤပီလ30ရက်တောက်ကြနေကြအခုလိုချိန်မှာ RFA သူ့တွေးသူ့မြင်အစီအစဉ်ကနေပြန်ဆက်ပါမှုစောင့်ကြောနားတော်ရစနေရပါမယ်